စက်တင်ဘာ29ရက်နေ့ကဖမ်းဆီးခံရတဲ့ကိုခိုင်မျိုးနဲ့မုံစည်းရွာရဲစခန်းမှုအပါအဝင်ရဲတပ်ဖွဲ့ဝင်၄ဦးဟာဒီကနေ့ညနေ3နာရီလောက်မှလွတ်မြောက်လာပြီးဖြစ်ပါတယ်။လောလောဆယ်သူတို့ဟာမူဆယ်မျိုးကိုရောက်နေပြီးဖြစ်ကြောင်းရှမ်းပြည်နယ်ရဲမှူးကြီးကပြောပေမဲ့ဖမ်းဆီးခဲ့တဲ့ TNL ဘက်ကတော့အသေးစိတ်သတင်းထုတ်ပြန်တာမရှိသေးပါဘူး။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးမှာပါရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကော့ခိုင်မြို့နယ်မုံစည်းရွာကရဲစခန်းမှုရဲအုပ်တူဒူရဲအုပ်တူရဲတက်ကြက်တူနဲ့ရဲဒုတက်ကြက်တူတို့ဟာစက်တင်ဘာလ29ရက်နေ့ကနမ်ချာရွာအနီးမှာ TNLA ခေါ်တအမ်းပလောင်တပ်ဖွဲ့ကဖမ်းဆီးခဲ့တာပါဒီကနေ့နေ့ချင်းမှာတော့ဖမ်းဆီးခံရသူတွေပြန်လည်လွတ်မြောက်လာပြီဖြစ်ကြောင်းရှမ်းပြည်နယ်ရဲတပ်ဖွဲ့ကရဲမှူးချုပ်ဇော်ခင်အောင်က VOA ကိုပြောပါတယ်
ပြန်လွတ်လာပြီဗျပြန်လွတ်လာပြီကျွန်တော်တို့တောင်းပေါ်ရင်းနေမှုခေါ်ယူပါမယ်ကျွန်တော်တို့ဒီနေ့ပြီးတော့မှဒီသူတို့ပြန်လွတ်လိုက်ပြီကျွန်တော်တို့စီရောက်လာပြီသူပြီးခဲ့တဲ့ဟောလာပေါ်တော့3နာရီခေါက်လောက်ဖြစ်မှတင်နေအခုလက်ရှိအနေကတော့ကျွန်တော်တို့ပြီးရတော့မူဆယ်ကိုရောက်နေတယ်မူဆယ်ကိုရောက်နော်
မုံစီရဲစခန်းမှုနဲ့အဖွဲ့ဟာတာဝန်ထမ်းဆောင်နေစဉ်ဖမ်းဆီးခံရတာဖြစ်ကြောင်းမုံစီရဲစခန်းကရဲရရှိတဦးကပြောဆိုပြီး TNLA ရဲ့ပြောရေးဆိုခွင့်ရှိသူကတော့ရဲဝင်းနဲ့သူတို့အဖွဲ့နာမည်သုံးပြီးငွေကောက်ခံတာကြောင့်ဖမ်းဆီးတာလို့ပြောပါတယ်ဒီကနေ့ပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်လို့ TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗမှုတအိုက်ကျော်ကတော့သူ့စီကိုသတင်းတက်မလာသေးကြောင်းပြောပါတယ်